ပင်လယ်နီထဲမှာတော့နိုင်ငံတကာကုန်တင်သင်္ဘောတွေတက်ခက်ခံရမှုများလာတာကြောင့်လမ်းကြောင်းပြောင်းသွားဖို့တည်နေကြပါပြီ။အာရှမြောက်အမေရိကနဲ့ဥရောပကိုပို့တဲ့ကုန်တင်သင်္ဘောတွေဖြတ်သန်းသွားလာနေတဲ့ဒီပင်လယ်နီအတွင်းမှာဒီရဲ့ပိုက်တဲ့ကုန်တင်သင်္ဘောတွေတက်ခက်ခံရတဲ့အခြေအနေများလာတာကြောင့်ဒီနိုင်ငံတကာသင်္ဘောလိုင်းတွေကတခြားလမ်းကြောင်းတွေကိုရှာဖွေလာနေကြတာပါ။ရှီမင်နိုင်ငံမှာရှိတဲ့အီရန်ထောက်ခံပေးထားတဲ့ဟူသီတပုံတွေကဂါဇာမှာရှိတဲ့ဟာမတ်စစ်သွေးကြွတွေကိုထောက်ခံတဲ့အကြောင်းပြသပြီးနိုဝင်ဘာလတတိယပတ်အတွင်းကစလို့ပင်လယ်နီထဲကကုန်တင်သင်္ဘောတွေကိုစတင်တိုက်ခိုက်ခဲ့တာပါ။ဂျာမန်ကုန်တင်သင်္ဘောလိုင်းဟပ်ပက်လိုင်းနဲ့ဟောင်ကောင်က OOCL ကုမ္ပဏီတို့ကတော့သူတို့ကုန်တင်သင်္ဘောတွေကိုလမ်းကြောင်းပြောင်းကုန်တင်ပို့မယ်လို့ပြောထားလိုက်ပါပြီ။အခုလိုဘေးကင်းတဲ့လမ်းကြောင်းတွေပြောင်းပြီးကုန်တင်ရတဲ့အတွက်ပို့ဆောင်ကအဆမတန်မြင့်တက်သွားပြီးခီးစဉ်တွေလည်းနှောင့်နှေးကျန်ကြာရသလိုအဝတ်အစားနဲ့ကလေးကစားစရာတွေမော်တော်ကားအပိုပစ္စည်းတွေနဲ့လောင်စာဆီဈေးတွေလည်းတက်လာနိုင်တယ်လို့စီးပွားရေးလုပ်ငန်းရှင်တွေကခန့်မှန်းထားကြပါတယ်ခင်ဗျာ။